အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုနှစ်ကာလရှိကြစွာပိတ်ဆို့အရေးယူခဲ့ပြီးတဲ့နောက်ပြန်လည်ထိတွေ့ဆက်ဆံမှုတွေတိုးမြင့်လှုပ်ဆောင်လာနေချိန်မှာပဲဗြိတိန်နိုင်ငံလန်ဒန်မြို့ကိုပထမဆုံးအချိန်တရားဝင်အလဲပတ်ရောက်ရှိလာတဲ့သမ္မတဦးသိန်းစိန်ဟာဗြိတိရှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ကုန်သွယ်ရေးနဲ့စစ်ဖက်ဆိုင်ရာတွေမှာပူးပေါင်းလှုပ်ဆောင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေအကြားဆက်ဆံရေးတွေတိုးမြင့်ကောင်းမွန်လာနေပေမဲ့လည်းမြန်မာအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူခွင့်ရေးအဖွဲ့တွေကဝေဖန်ထောက်ပြနေကြဆဲဖြစ်ပါတယ်ဒီကြောင့် VOA သတင်းတော် Henry Rich ဝေပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်
ဟုတ်ကဲ့ပါသမ္မတဦးသိန်းစိန်ကိုဗြိတိရှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကနှွေးထွေးစွာကြိုဆိုခဲ့ပြီးကုန်သွယ်ရေးနဲ့စစ်ဖက်ရေးရာကိစ္စတွေမှာတိုးမြင့်ပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးခဲ့ကြတာပါကောင်းဆောင်တို့ဦးတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဗြိတိန်ကနေမြန်မာနိုင်ငံကိုအကူအညီပေးမယ့်အစီအစဉ်နဲ့ပတ်သက်ပြီးဆက်ဆံရာဝန်ကြီးဌာနအသီးသီးကကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။အဲဒီထက်မှာဗြိတိန်နိုင်ငံကမြန်မာနိုင်ငံဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ပေါင်စတာလင်တန်30ကူညီပေးသွားမှာဖြစ်တဲ့အကြောင်းဗြိတိန်အစိုးရဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီး Justin Greedy ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့ကျန်းမာရေးအခြေခံလိုအပ်ချက်ပညာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုမြန်မာနိုင်ငံကိုဆက်လက်ထောက်ပံ့ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံမှာပွင့်လင်းမြင်သာမှုရှိရင်းနဲ့ကြီးမားတဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေအတွက်လည်းပေါင်စတာလင်၄သိန်းခွဲထောက်ပံ့ပေးသွားမယ်လို့ဆိုပါတယ်။အဲဒီလိုစီးပွားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေအပြင်ဗြိတိန်နိုင်ငံကဖွံ့ဖြိုးရေးဝန်ကြီးဌာနအနေနဲ့လည်းနောက်ထပ်ပေါင်စတာလင်29သန်းကျော်အကူအညီပေးသွားမှာဖြစ်ပါတယ်။အဲဒီပေါင်စတာလင်29သန်းကျော်ကိုတော့2014ခုနှစ်သကောင်စီရင်ကောက်တဲ့လုပ်ငန်းကချင်ပြည်နယ်အတွင်းပဋိပက္ခဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီပေးရေး EITI လို့ခေါ်တဲ့တွင်တွေ့ပစ္စည်းထုတ်ယူတဲ့နေရာတွေမှာပွင့်လင်းမြင်သာမှုရှိရင်းနဲ့စုံဦးတီထွင်စီးပွားရေးလုပ်ငန်းလုပ်ကိုင်လုပ်သူတွေကိုအကူအညီပေးမဲ့ဌာနတည်ဆောက်ရေးအတွက်အသုံးချသွားမှာဖြစ်တယ်လို့ဆိုပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းမြန်မာစစ်တပ်ကိုလူ့အခွင့်အရေးဆိုင်ရာတင်နန်းတွေကိုပို့ချပေးသွားမှာဖြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာန Philip Hammond ကပြောပါတယ်။မြန်မာနိုင်ငံဟာခေတ်သစ်သမိုင်းမှာတစ်ခါမှမကြုံဘူးတဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးဖို့စီစဉ်နေတဲ့အကြောင်းတွေကိုလည်းနိုင်ငံရေးရာတွေကိုသူတေသနာပြုစုနေတဲ့Chatham House မှာမနေ့ကပြောကြတဲ့မင်းငွန်းအတွင်းသမ္မတဦးသိန်းစင်ကထည့်သွင်းပြောကြခဲ့ပါတယ်
။နိုင်ငံရေးယုံကြည်ချက်ကြောင့်အချင်းကြခံနေရသူတဦးတယောက်မြမကြံစည်အတွက်ရခိုင်နိုင်ငံရေးအချင်းသားဟောင်းများပါဝင်တဲ့ကော်မတီတရဖွဲ့စည်းပြီးတည်ဆစ်ဆောင်ရွက်လျက်ရှိနေပါတယ်။ယခုနှစ်ကုန်ချိန်မှာမြန်မာနိုင်ငံမှာနိုင်ငံရေးယုံကြည်ချက်ကြောင့်အချင်းကြခံရတဲ့နိုင်ငံရေးအချင်းသားတဦးမှမကြံအောင်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းအသိပေးပြောကြားလိုပါတယ်။
တိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ညဉ့်ညံ့ရေးတိစောက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းသမ္မတဦးသိန်းစင်ကအခုလိုဆက်ပြောသွားပါတယ်
။လက်ရှိရှိနေတဲ့လက်နက်ကိုင်ပြိပခါတွေဟာကျွန်တော်တို့တိုင်းရင်းသားတွေကြားမှာကာလရှိကြခံစားနေခဲ့ရတဲ့ခါသီးတဲ့ဒဏ်ရာတွေစွန့်နေတဲ့အတွေ့အကြုံတွေနဲ့ပျောက်ဆုံးနေတဲ့အိမ်မက်တွေပေါ်မှာအမြင့်တော်လည်းရှိနေပါတယ်။နောက်ထပ်ထူးခြားတဲ့အချက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့တိုင်းနဲ့မဟုတ်ဘဲ12ဖွဲ့ကျော်နဲ့ညဉ့်ညံ့ရေးတိစောက်နေရတာဖြစ်ပါတယ်။
လာမယ့်ရက်ပိုင်းအတွင်းတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရဆေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့ကြိုးပမ်းဆောင်ရွက်နေပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့အဆင့်ကိုကျော်ဖြတ်နိုင်တာမှာဖြစ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့တနက်တန်နေခြုံငိမ့်မဲ့နေ့ဖြစ်လာမှာဖြစ်တဲ့အတွက်ဒီလက်မှတ်ရေးထိုးမှုဟာအလွန်အရေးကြီးတဲ့သမိုင်းအချိုးကွေတစ်ခုဖြစ်တယ်လို့လည်းသမ္မတဦးသိန်းစင်ကထည့်သွင်းပြောဆိုသွားပါတယ်။သမ္မတဦးသိန်းစင်ဟာလန်ဒန်မြို့ကနေဒီကနေ့ညပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။သူ့ရဲ့နေရာကြပြင်သစ်ခီးစဉ်အတွင်းပြင်သစ်သမ္မတဖန်ဆွာအိုလန်းအပါအဝင်တခြားအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။သမ္မတဦးသိန်းစင်ကအခုနှစ်အကုန်မှာနိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပေးမယ်လို့မနေ့ကချက်တမ်ဟောက်စ်မှာပြောကြားတဲ့မင်းငွန်းအတွင်းထည့်သွင်းပြောဆိုသွားပေမဲ့လည်းမြန်မာနိုင်ငံမှာနိုင်ငံရေးပုံမှန်မတက်ဘဲဖန်ဆီထင်းသိမ်းခံထားရသူအများအပြားရှိနေသေးတာကြောင့်ဒီလိုတွေပြန်လွတ်ပေးရေးအတွက်တောင်းဆိုဆန္ဒပြသွားမယ်လို့ပြင်သစ်နိုင်ငံရောက်မြန်မာအရေးတက်ကြွလှုပ်ရှားသူကိုထွေးကပြောပါတယ်
။ဟုတ်ကျွန်တော်ဆန္ဒပြမှာဟိုအခုလက်ကျန်နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးနဲ့ပုံမှန်78 505ခါဝေးနဲ့ဖန်ဆီးထားတဲ့လူတွေအဲ့ဒီလူတွေအားလုံးပြန်လွှတ်ပေးဖို့အတွက်ကျွန်တော်တို့ကအယူရကျန်တဲ့ဆန္ဒပြမှာပါ။ဒါလို့အခုပုံမှန်78 505ခါဝေးနဲ့ဖန်ဆီးထားတဲ့လူတွေကိုသူကနိုင်ငံရေးအကျဉ်းသမားအဖြစ်သတ်မှတ်ထားတာမရှိဘူး။ကျွန်တော်တို့ကအဲ့ဒီလူတွေကိုလွှတ်ပေးဖို့အတွက်ကျွန်တော်တို့ကအဓိကထားပြီးတောင်းဆိုမှာဖြစ်ပါတယ်။ကိုအောင်စိုးပါဝင်3ဦးပေါ့နော်။တော်မိမိခန့်ပါဝင်3ဦးပေါ့နော်။ကိုတန့်စင်ထက်ပေါ့အဲ့ဒီလူတွေကိုလွှတ်ပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုမှာပါ
။သူတို့လိုပဲပြင်သစ်နိုင်ငံကမြန်မာအရေးတက်ကြွလှုပ်ရှားသူတွေကလည်းသမ္မတဦးသိန်းစင်ရဲ့ဒီပြင်သစ်ခီးစဉ်အတွင်းဆန္ဒပြကြဖို့စီစဉ်ထားတယ်လို့ဆိုပါတယ်။အလားတူပဲပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကလည်းမြန်မာနိုင်ငံမှာ1962ခုနှစ်ကစလို့သတင်းမီဒီယာသမားတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုအရေးယူခြင်းမရှိတာကိုစုံစမ်းပေးဖို့အိတ်ဖွင့်ပေးစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီအိတ်ဖွင့်ပေးစာနဲ့ပတ်သက်လို့တော့ RSF အဖွဲ့ရဲ့အာရှရေးရာတာဝန်ခံဘန်ဂျမင်အင်ရှမေကရှင်းပြပါတယ်
။ we issued this letter because As you know, Tyson is now in the UK and he will come arrive tonight in Paris for 2 days.
ဒီကြတဲ့အတိုင်းပါပဲ။သမရဦးသိန်းစိန်ဟာဗြိတိန်နိုင်ငံကနေပြင်သစ်မှာနှစ်ရက်ကြာလည်ပတ်ဖို့အတွက်ဒီညရောက်လာမှာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးတွေကိုကျွန်တော်တို့အနေနဲ့အသိအမှတ်ပြုတဲ့တစ်ချိန်တည်းမှာပဲစစ်တပ်ကအာဏာသိမ်းယူခဲ့တဲ့1962ခုနှစ်ကအစလို့သတင်းမီဒီယာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေပေါ်အပြစ်ပေးရေးယူရင်းမရှိပဲအခုချိန်ထိလစ်လျူရှုထားပါတယ်။အထူးသဖြင့်တော့1992ခုနှစ်နဲ့2009ခုနှစ်အတွေ့အကြုံသိဆုံးသွားကြတဲ့သတင်းနောက်6ရောက်ကိစ္စကိုမိမောင်းထုတ်ပြခြင်းပါတယ်။အဲ့ဒီကျူးလွန်ခဲ့တဲ့ပြစ်မှုတွေသမရဦးသိန်းစိန်အနေနဲ့ဂိုင်တွယ်ဖြည့်ရှင်းပေးပါလို့ကျွန်တော်တို့တောင်းဆိုနေရဖြစ်ပါတယ်
။အဲ့ဒီသိဆုံးသွားကြတဲ့6ရောက်ကတော့အစာဟိရှင်ဘွန်သတင်းတော်ဦးနေဝင်းအကျဉ်းထောင်ထဲမှာကွယ်လွန်သွားတာဥပတော်ခေါ်မောင်တော်ကအကျဉ်းထောင်ထဲမှာ1992ခုနှစ်မှာသိဆုံးသွားတာပေါ်ထောင်သတင်းစာအက်ဒီတာဦးစောဝင်းသိဆုံးသွားတာကျင်းမုံသတင်းစာဓာတ်ပုံသတင်းတော်ဦးတာဝင်းထောက်လိုင်းအချင်းစခန်းမှာတည်ဆုံသွားတဲ့ကိစ္စနောက်ဒေါံဆန်းစုကြည်နဲ့အတူလိုက်ပါသွားတဲ့ဓာတ်ပုံဆရာတမောင်ဦးဒီပင်းအထီကယုံအတွင်အရိုက်ခံရပြီးတော့နေရာတွင်ပဲပွဲချင်းပြီးတည်ဆုံသွားတဲ့ကိစ္စဂျပန်သတင်းတောက်ခန်းကြီးနာဂဤ2009ခုနှစ်ရှိုဝါယောင်ဒေါ်လိုင်းအတွင်စစ်တပ်ကပြစ်တဲ့ကြီးစံထိမှန်ပြီးတည်ဆုံသွားတဲ့ကိစ္စတွေပဲဖြစ်ပါတယ်။သမရဦးသိန်းစင်ဟာမနေ့ဖြန်မှာတော့ပြင်သစ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့မီဒက်စ်မှာအရင်ဆုံးတွေ့ဆုံပြီးပြင်သစ်သမရဝန်ကြီးချုပ်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်သမရနဲ့အတူလိုက်ပါလာတဲ့ကိုယ်စားလှယ်တချို့ကလည်းဇူလိုင်လ18ရက်နေ့ကြာတာပရင်းနေ့မှာသူတို့နဲ့တွေ့ဆုံမှုစီစဉ်ထားတဲ့အကြောင်း RSS အဖွဲ့ကအာရှရေးရာတာဝန်ခံဘန်ဂျာမင်အစ်စမေးက VOA ကိုပြောပါရခင်ဗျာ